ကိုမင်းမင်းခင်ဗျာရခိုင်ပြည်နယ်စစ်တွေမြို့ကကိုမင်းမင်းရဲ့နေအိမ်မှာပေါ့ဗျာဘုံပေါက်ကွဲသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီ RSF ဖွဲ့ကနေပြီးတော့ဒါကြီးကြပ်ချက်ထုတ်ပြန်ထားတဲ့ပတ်သက်ပြီးတော့အဲ့ဒါဘယ်လိုများထုတ်ပြန်ထားလဲအဖြစ်အကြောင်းအရာလေးပြောပြပေးပါလားဗျာ
ဒီမလာစီယာနဲ့ည7:20လောက်မှာဒီစစ်တွေကဒီကျွန်တော်ရဲ့နေဘုံတိုက်ခိုက်ခံခဲ့ရပါတယ်ဒီတိုက်ခိုက်မှုမတိုင်ခင်ဂျပန်20လောက်အလိုကနေပြီးတော့ဒီ social online media အထူးသဖြင့် Facebook တို့ Viber တို့မှာကျွန်တော်ရဲ့နေအိမ် location ကိုအတိအကျပြထားတဲ့လမ်းညွှန်မှုတွေဒီအိမ်ဟာရခိုင်မြို့သားပစ္စပေါ့တွေနေတဲ့အိမ်ဖြစ်တယ်ရခိုင်တပ်မတော်သားတွေဖမ်းဆီးခံရတာဟာဒီအိမ်ရဲ့ဟိုကုမမင်းကတည်င်းပေးတာကြောင့်စတဲ့ဟိုအမုံစကားတွေဖြန့်ဝေခဲ့တယ်ပေါ့နော်အဲ့ဒီနောက်ပိုင်းမှာဒီတိုက်ခိုက်မှုကဖြစ်လာခဲ့တာပါ
သူတို့ကချင်းချောက်တယ်ဆိုတာကဘလို့အကြောင်းပြချက်တွေနဲ့ချင်းချောက်ရတာလဲကိုတို့ဘလို့များသိထားလဲဗျအ
ထူးသဖြင့်ဒီကျွန်တော်တို့စီရထုတ်လုပ်တဲ့တင်းတွေအထက်မှာဒီရခိုင်မျိုးသားပါတီတွင်မှသဖော်ထားကွေးလွေးနေမှုတွေအဓိကပါရှိပါတယ်။ဒါအပြင်ပြီးခဲ့တဲ့ဒီဇင်ဘာနောက်ဆုံးတင်းပတ်မှာဖြစ်ပေါ်ခဲ့တဲ့ AA နဲ့ဟိုမြန်မာတပ်မတော်တို့ကြားထဲမှာဟိုနှစ်ဖက်သောတပ်မတော်စလုံးကပေါ်တာဆွေးမှုတွေရှိခဲ့တယ်လို့ရခိုင်တပ်မတော်အနေနဲ့လည်းဒေသခံရှင်းတန်းရသားတွေရဲ့ဟိုစာနယ်ရိပ်သားတွေကိုလူယူမှုတွေရှိခဲ့တယ်လို့ဒေသခံတွေရဲ့အတိပိချရဲ့ကျွန်တော်တို့တင်းတွေဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့မလ9ရက်နေ့မတိုက်ခိုက်ခင်9ရက်လို့ပေါ့နော်ဒီရခိုင်ပြည်နယ်ရဲ့တပ်ဖွဲ့ရင်းမှုဥနေမျိုးရဲ့ပြောကြားချက်ကိုကိုးကားပြီးရခိုင်ပြည်နယ်ရဲ့မူရေးလမ်းကြောင်းကို AASUC ရှုပ်ဘူးရှုပ်ထွက်မြန်မာကိုယ်တိုင်ကဦးဆောင်မှုပြုလုပ်နေတယ်ဆိုတော့တင်းကိုကျွန်တော်တို့ထုတ်လုပ်ခဲ့ပါတယ်အဲ့ဒီတင်းထုတ်လုပ်မှုတွေနောက်ပိုင်းမှာဒီကျွန်တော်တို့ကိုတက်မယ်ဆိုရင်ဘသူမဆို7:30 7:20ပေးမယ်ဆိုပြီးတော့ Viber group တွေမှာအကြည့်ပြည့်ပြည့်ရေးသားလာတာတွေကိုတွေ့ရပါတယ်ဒီနောက်ပိုင်းမှာတက်ခတ်မှုဖြစ်ခဲ့တာပါခင်ဗျာ
ခုလိုမျိုးဘုံတိုက်ကြိုက်ခံရတာဘသူတည်းရဲ့လက်ချက်လို့များကိုမင်းမင်းတို့စုံစမ်းထားသမျှပေါ့လေကိုမင်းမင်းတို့ဘယ်လိုများသိထားပြီလဲဗျ
ဘုံတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ဘယ်အဖွဲ့အစည်းကဆောင်ရွက်ခဲ့တယ်ဘသူတွေကလုပ်ခဲ့တယ်ဆိုတာကိုတက်တဲ့အထောက်အထားကမခိုင်မသေးပါဘူးခင်ဗျာဒီရခိုင်ပြည်နယ်ရဲတပ်ဖွဲ့အနေနဲ့ကြတော့ဒီသတင်းတွေမှာထုတ်ပြန်တာကဒါသူတို့အနေနဲ့စုံစမ်းနေစေပဲလို့ပြောထားပါတယ်ဒါပေမဲ့ကျွန်တော်အလွတ်တဖော်နဲ့ပြောကြားခဲ့တဲ့အထက်မှာသူတို့ရဲ့သတင်းရရှိချက်တွေအရဆိုရင်ဒါဟာ AA နဲ့ပတ်သက်နေနိုင်တယ်လို့ယူဆထားတယ်လို့သူတို့ဘက်ကပြောပါတယ်။ဒါပေမဲ့သူတို့ဘက်ကတော့ဒါကိုအတိအကျအတိမပြနိုင်သေးပါဘူး။ဒီ RIM သတင်းမီဒီယာအနေနဲ့ဟိုတိချလုတ်ကင်းတဲ့ဟိုသတင်းမီဒီယာတစ်ခုဖြစ်တဲ့အပြင်သတင်းတွေထုတ်လုပ်တဲ့အခါမှာလည်းဆန္ဒဆွေးကင်းကင်းဘလိုက်မုံကင်းကင်းနဲ့ရေးသားထုတ်လုပ်ခဲ့တာတွေကြီးပါပဲ။ကျွန်တော်တို့ရဲ့နောက်ကွယ်မှာဘာအဖွဲ့အစည်းမှမရှိပါဘူး။နိုင်ငံရေးအဖြစ်တော်ကောင်ဘာသာရေးအဖြစ်တော်ကောင်အထောက်ပံ့တွေလည်းကျွန်တော်တို့ဘာတစ်ခုမှရရှိထားတာမရှိပါဘူးခင်ဗျာ
။ RSF ကနေပြီးတော့နေစီမချအဖွဲ့ကနေပြီးတော့ထုတ်ပြန်ထားတာအဲ့ဒါရောဘယ်လိုများထုတ်ပြန်ထားလဲကို
။ Park Royal Hotel မှာကျွန်တော်ဒီနိုင်ငံတကာအတောင်ဝိုင်းနေနဲ့တွေ့ပြီးတာကိုဟိုဟာရှင်းလင်းတင်ပြမှုတရေပြုလုပ်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာဒီ RSF ကလည်းတက်ရောက်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာသူတို့ဘက်ကဟိုဟာခုလိုကြေညာချက်ထုတ်ပြန်လာခဲ့တာဖြစ်ပါတယ်။ပေါက်ကွဲမှုဖြစ်ပွားခဲ့တဲ့နေရာဟာဟိုရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေဖြစ်ပါတယ်။ဘုံတိုက်ခိုက်ခံခဲ့ရတဲ့နေအဆောက်အဦပတ်ဝန်းကျင်ပေါ့နော်။မြို့လန်တစ်ချောင်းမှာဆိုရင်ဟိုရခိုင်ပြည်နယ်အစိုးရအဖွဲ့ရုံးတွေကြီးပါပဲ။ဟိုဟာရေကင်းတွေဟိုတက်မတော်ကင်းစခန်းတွေလည်းရှိနေပါတယ်။ဒီလိုလုံခြုံရေးတွေရှိတဲ့နေရာကိုဘုံနဲ့တိုက်ခိုက်တယ်ဆိုတာရခိုင်ပြည်နယ်ရဲ့တည်ငြိမ်ရေးကိုတကယ်ကိုဟိုချိန်ချောက်လိုက်တာလည်းဖြစ်တယ်လို့ဒီသတင်းမီဒီယာဒီမှာလုပ်နေတဲ့ဝန်ထမ်းရဲ့နေတဲ့အိမ်ကိုတိုက်ခိုက်တယ်ဆိုတာကလည်းဒီ RIA တခုတည်းတည်းမဟုတ်ပဲမြန်မာနိုင်ငံရဲ့သတင်းမီဒီယာအတောင်ဝိုင်းတစ်ခုလုံးကိုပေါ်တင်ချိန်ချောက်လိုက်တာဖြစ်တယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်သတင်းမီဒီယာတွေရဲ့ဂုဏ်သိက္ခာတွေကိုပြန်ပြီးတော့ကာကွယ်နိုင်ဖို့ဒါကဟိုစုံစမ်းစစ်ဆေးရေးကော်မရှင်တစ်ခုကိုဖွဲ့ယူပြီးတော့ကျွန်တော်ခေါ်ယူစေချင်ပါတယ်
ကိုမင်းမင်းရဲ့ခုလိုပြေချပေးတာကျေးဇူးများနေပါတယ်ဗျ
ဟုတ်ကဲ့ကိုကျေးဇူးတင်ပါတယ်